တရုတ်နိုင်ငံကြီးဌာနအထူးတန်တပန်နဲ့တရုတ်မြန်မာနယ်စပ်ချိတ်ဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာယူနန်ပြည်နယ်မှာတွေ့ဆုံခဲ့ပြီးတော့လက်ရှိငြိမ်းချမ်းရေးအလားအလာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပြင်ဖန်ခန့်အစည်းအဝေးကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုပေးအပ်ခဲ့တယ်လို့မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမယ်ဆိုရင်ခုနှစ်ဖွဲ့လုံးပါဝင်မှဆွေးနွေးမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလိုတွေ့ဆုံမှုအတွက်တရုတ်နိုင်ငံကြားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ကဖိတ်ကြားခဲ့တာဖြစ်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက် WSA ဝါအဖွဲ့ KIO ကချင်အဖွဲ့ TNLA ပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့ကခေါင်းဆောင်တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ကိုဒီလ17ရက်နေ့ကတွားရောက်ဆွေးနွေးခဲ့ပါတယ်တရုတ်အထူးတန်တမန်နဲ့ဆွေးနွေးတဲ့အခြေအနေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ TNLA ပလောင်အဖွဲ့ရဲ့ဒုဥက္ကဋ္ဌတက်ကြုတ်ကြားကအခုလိုပြောပါတယ
်။ဒီကတိကျတာတော့ဒီစုံကိုချိုင်းကိုတိုင်းကကျွန်တော်ဒီပန်ခမ်းဒီစောပန်လာခါမှာသဘောတူထားတဲ့စာဒန်အကြောင်းလေးသိချင်ပါတယ်။ဒါကလည်းကျွန်တော်တို့ဒီလိုကြီးစာဒန်ဟာဒီလိုပြလိုက်တာပဲ
။ဖုန်းလိုင်းမကြည့်လင်တာကိုတောင်းပန်အပ်ပါတယ်။တရုတ်နိုင်ငံကြားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြောက်ပိုင်းမှာမိတ်အဖွဲ့တွေနဲ့အစိုးရအကြငင်းချင်းဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ဂျာဝင်ညှိနှိုင်းပေးသူဖြစ်ပါတယ်။အစိုးရနဲ့တွေ့ဆုံမယ်ဆိုရင်ပန်ဆန်းခေါ်ပန်ခန့်အစည်းအဝေးဆုံးဖြတ်ချက်အရခုနှစ်ဖွဲ့လုံးပါဝင်မှတွေ့ဆုံမှာဖြစ်ကြောင်းလည်းတက်ကြွကြားကပြောပါတယ်။
ကျွန်တော်တို့ကပါဆက်တယ်ပါပဲဒီခုနှစ်ဖွဲ့ဆိုလို့တရားထက်တွေ့မှာကျွန်တော်တို့လက်ခံမယ်လေ။အဲ့ဒါလည်းကျွန်တော်တို့ဆွန်ကော့ဆိုင်ကိုတော့ပြောလိုက်တယ်။သောသောပါကကျွန်တော်၃ဖွဲ့ပဲဒါဖိတာရှိသေးတာလေဒါကကျွန်တော်တို့၃ဖွဲ့အနေနဲ့ကျွန်တော်တို့မတွေ့ဖြစ်ဘူးအဓိကကျွန်တော်တို့မှာဒီပန်းစားမတပေါ်တူထားတဲ့အတိုင်းပဲကျွန်တော်တို့ဒါစတိတ်ကိုရှိတယ်အဲ့ဒါကိုတော့ဒီလိုပြောလိုက်တယ်ကျွန်တော်တို့ခုနှစ်ဖွဲ့ရအပြင်ကျွန်တော်တို့ပြင်မစင်းနဲ့ဒါချင်းမရွေးဘဲကိုကျွန်တော်တို့တောင်းပြမယ်
လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုခုနှစ်ဖွဲ့လုံးကိုဖိတ်ကြားမယ်ဆိုတယောက်ဖို့အသိရှိကြောင်းနဲ့လေးလာသူဖြစ်ဖိတ်ကြားမယ်ဆိုရင်တော့တယောက်ဖြစ်မှာမဟုတ်ကြောင်းလည်းဆက်ပြောပါတယ်။ပြီးခဲ့တဲ့တကြံမတိုင်မီကာလကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNLA ပလောင်အဖွဲ့ MNDA ကိုကန့်အဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့တွေနဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့ယူနန်ပြည်နယ်ကူမင်းမှာတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။တကြံကာလအတွင်းမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အတူ KIO ကချင်အဖွဲ့ WSA ဝါအဖွဲ့ NDAA ကမိုင်းလာအဖွဲ့နဲ့ SSPB ကရှမ်းမြောက်အဖွဲ့စုစုပေါင်း9ဖွဲ့ဟာ UWSA ဌာနချုပ်ပန်ဆန်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ AB လ19ရက်နေ့မှာတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ကငြိမ်းချမ်းရေးဆွေးနွေးတာကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရစ်သဘောတူစာချုပ်ပြင်ပကနေဆွေးနွေးမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပန်းစံအစည်းအဝေးဆုံးဖြတ်ချက်ကိုအစိုးရနဲ့တက်ဘရော့ထံကိုပေးပို့ထားပေမဲ့အခုအချိန်ထိအကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းတက်ကြွကြားကပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ငြိမ်းချမ်းရေးကော်မရှင်ကဒီလ6ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ NCA လက်မှတ်မြေထိုးသီးတဲ့အဖွဲ့အစည်းတွေနဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးရမှာ NCA လမ်းကြောင်းအတိုင်းဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမေလ12ရက်နေ့နေပြည်တော်တင်ကဟဟိုတယ်မှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးအဖွဲ့မင်ကွန်မှာငြိမ်းချမ်းရေးညီလာခံအောင်မြင်ဖို့အတွက်အားလုံးပါတာဝန်ရှိကြောင်းနဲ့ငင်းချင်ရင်မလို့ချင်ရင်ဤအမျိုးမျိုးနဲ့ကြံ့ကြအောင်လှုံ့ဆော်လာရှိနိုင်ကြောင်းဝေဖန်ပြောကြားပါတယ်